တိုင်းနာမီနောင်မဟာမိတ်အဖွဲ့လေးဘွဲ့နဲ့မြန်မာအစိုးရတို့ကြားငင်းငယ်ရေးအတွက်တွေ့ဆုံဆွေးနွေးဖို့စီစဉ်နေကြချိန်မှာပဲရခိုင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့မှာတော့မင်းများနဲ့ကြောက်တော်မြို့နယ်တွေမှာမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့မြမစစ်တပ်ဘက်ကတေဆုံးမှုတွေရှိခဲ့တယ်လို့လက်နက်တွေလည်းသိမ်းဆီးရမိခဲ့တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်။တပ်မတော်ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့လို့နှစ်ဖက်ထိခိုက်မှုအခြေအနေကိုမသိရကြောင်းပြောပါတယ်။အသေးစိတ်ကိုတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမင်းပြမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အင်အဖွဲ့တို့ဒီကနေ့မှလည်းတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာပါဒီကနေ့မနက်ပိုင်းမင်းပြမြို့နယ်ရွှေကျင်ရွာနီးမှာမြန်မာစစ်တပ်နဲ့တိုက်ပွဲနေကြဖြစ်ပွားခဲ့တယ်လို့အေအေကြံကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီမနက်မှာမနက်9:00ကနေပြီးတော့9:50ထိပေါ့နော်ဒီမင်းပြမြို့နယ်ခြေကဒီဒေါကရှောင်းတဝက်မှာဖြစ်တာဒီမှာတိုက်ပွဲမှာတော့လက်နက်ကြီး3လက်နဲ့အလောင်း3လောင်းကြံခဲ့တယ်ပြီးတော့အဲ့ဒီမှာဒုတိယပွဲကဒီမင်းလေးပိုင်းပေါ့နော်ခဏဝန်းကျင်လာပေါ့အဲ့ဒီမှာပြန်ဖြစ်တာအဲ့ဒီမှာဘေးစိုးတလဲလဲကြံခဲ့တာရှိအရင်ရှိသေးကြဆုံးတဲ့အခြေပါနေတာပေါ့ဟိုကမှာစစ်တပ်ကတော့လက်နက်ကြီးတွေနဲ့ခလန်းပြီးတော့တောက်လျှောက်ပြနေတာရှိတယ်အခုနောက်ကတော့ဒီဟယ်လီကော်ပတာတွေလာပြီးတော့ပစ်သွားတာရှိတယ်
ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်၃မြေပြစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပြီးအေအေဘက်ကလက်နက်နဲ့စစ်ပစ္စည်းတွေတင်စီရမိခဲ့တယ်လို့ခိုင်တုခကပြောပါတယ်။ဒီကနေ့မနေ့ပိုင်းမှာလည်းအေအေဘက်နဲ့မြန်မာစစ်တပ်တို့ကြောက်တော်မြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်
။အဲ့ဒီတိုက်ပွဲမှာတော့ဒီပမာစစ်တပ်ဘက်ကနေပြီးတော့ဟိုကြားဆုံးတာ30အထက်ရှိတယ်ဗျ။
အနောက်ပိုင်းကစစ်သနာချုပ်ကမတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကတော့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့တိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ
်။နောက်ဆုံးတိုက်ပွဲဖြစ်နေတာလည်းသိရတယ်။ဘာရလဲဘာမှမသိရသေးဘူး
။ဒီကနေ့မှဖြစ်ပွားခဲ့တဲ့မင်းပြားနဲ့ကြောက်တော်မြို့နယ်တွင်တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြောက်ဆုံးမှုများကြတယ်လို့အေအေဘက်ကလည်းပြောဆိုခဲ့ပေမဲ့တိကျသိမယူနိုင်သေးပါဘူး။မနေ့ကလည်းကြောက်တော်မြို့နယ်ကလကံမြစ်တွင်မြန်မာစစ်သင်္ဘောနှစ်စီးကိုအေအေဘက်ကနှစ်ကြိမ်တန်တန်လက်လက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာသင်္ဘောထိခိုက်မှုမကြီးခဲ့ဘူးလို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဒါပေမဲ့အခုလိုပြန်လာပြစ်ခတ်မှုတွင်ရေသာသင်္ဘောကနေပြစ်ခတ်တဲ့လက်လက်ကြီးဟာအင်္ဂလန်နဲ့စပယ်လရွာတွင်ကြားရောက်ပောက်ကွဲခဲ့လို့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကကြောက်တော်မြို့နယ်ကံတုံးစိရွာတွင်လက်နက်ကြီးကျရောက်ခဲ့လို့ရွာသားတို့တိုက်ဆုံမှုဖြစ်ပွားခဲ့ကြောင်းကံတုံးစိရွာလေးကကံဆောက်ဆရာတော်ကနေမိတ်ပါတယ
်။ဘာကုတ်ဖြစ်တာမဟုတ်ဘူးဗျာကြီး။ဒီကဒီနယ်လောက်ကကံပေါ်ကနေနန်းကြည့်လိုက်တဲ့ပုံစံမျိုးကံတုံးဖြစ်မှလည်းတူးတယ်ပဲ။ခြေောက်မှာလည်းသူကတွင်းလွန်ပြီးတော့ကြေတာပေါ့ပြောတယ်။သူကညနေဆိုလေးစက္ကန့်တွေကလည်းတော့လို့အဆင်ပြေလို့နားကတော့အရှင်ကြီးတွန်းလိုက်လို့သူကအသက်ကြီးတော့တယ်။တွင်းလွန်ပြီးတော့တေပေါ်တာအဲ့လိုပုံစံမျိုး
ကံဆောက်ရလီကံတုံးစိကြီးရတယ်လက်လက်ကြီးကြားရောက်ပောက်ခွဲသလိုလူတေဆုံးမှုဖြစ်စဉ်မှာဘယ်ဖွက်ရလက်ချက်ဆိုတာမသိရဘူးလို့ဆရာတော်ကမိန့်ပါတယ်ရခိုင်လက်နက်ကန်အေအေဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်လေးဖွဲ့ဟာမြန်မာငင်းချမ်းကြီးကော်မရှင်ဖွဲ့နဲ့ရှမ်းပြည်နယ်ရှိပန်းချိုင်းတုံမြို့မှာတိုက်ပွဲတွေရဆင်းရင်းနှစ်ဖက်သဘောတူညီမှုရရှိနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေမနက်ဖြန်စက်တင်ဘာလ19ရက်နေ့မှာစတင်ဖို့ရှိနေပြီမဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြလဲဖြစ်ပါတယ်ခင်ဗျာ